ကိုဗစ်ကာယောဂါကူးစက်မှုတွေကြောင့်နေရာတဲ့ထိုင်းနိုင်ငံစမောစခွန်ခရိုင်မှာမြန်မာနိုင်ငံသားတွေပါဝင်ယောဂါပိုးစစ်ဆေးတွေ့ရှိသူရှေ့ပြောင်းလို့တမနေရာလောက်ကိုယာယီဆေးရုံတွေကိုရှေ့ပြောင်းပေးနေတဲ့အကြောင်းပြောပြပါမယ်ကျမမအေးပါပါထိုင်းနိုင်ငံမှာကာယောဂါကူးစက်မှုတွေအများစုကြောင့်နေရာလာကြောင်းအနည်းအောင်စစ်တမ်းမှတ်ထားတဲ့စမောစခွန်ခရိုင်မဟာထိုင်းမြို့နယ်မှာလုလုကန်နေတဲ့မြန်မာနို တဲ့နှစ်နေရာကိုထိုင်းစစ်တပ်ပိုင်ကားတွေနဲ့ပို့ဆောင်ပေးနေတာဖြစ်ပါတယ်။ရုတ်တရက်ရောဂါကူးစက်မှုတွေတိုးလာရတာကနေကုသဖို့လိုအပ်တဲ့လူနာတွေအတွက်ဘလုံးကွေးမှာအရေးပေါ်စီရင်တွေကိုစီစဉ်ခဲ့ရတာလို့လဲထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာစာထစ်ကသတင်းတောက်တွေကိုပြောပြခဲ့ပါတယ်
။ငါတန်တာทั้งคนไทยนะครับซึ่งคนไทยเนี่ยเราก็แอดมิตรตามโรงพยาบาลนะครับแล้วก็ตาม
မဟာချိုင်ဒေသမှာခြေဆိုင်တဲ့ရွှေပြောင်းလို့သမခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့ကူးစက်သူအတီးပြုလူနာတွေထဲမှာရောဂါလက္ခဏာမပြင်းထန်သူတွေကိုတော့နေထိုင်ရာနေရာတွေမှာပဲကန့်သက်စောင့်ကြည့်သွားမှာဖြစ်ကြောင်းပြောပြပါတယ်
။ကျန်းမာရေးမှူးကြီးချင်းနဲ့ညီထားတာမယ်။ကိုယ်အင်ကိုခန်းနေမှာကောက်ကူစနစ်ကြနေထိုင်လို့သူတင်ပေးမယ်။ပြီးရင်ဟိုခက်ခွာခွာမှနေထိုင်ရမှာတော့အဲ့လိုစီရင်မှုတွေသူကလုပ်ခိုင်းတယ်။ပြီးရင်စီတီပါလည်းရှိတယ်။အဲ့ဒါပြီးမှဟိုသုံးတရားစီကြမှုဖြစ်ပေါ်လာတဲ့ပုံကမျိုးဆိုတော့စက်စုံကြလာခေါ်ယူရတယ်ပဲကျွန်တော်လောက်ဆောင်တာကိုတွေ့ရတယ်ခင်ဗျာ။ဒီလိုစောင့်ကြည့်ထားတဲ့ဒီလိုပေါ့နော်။ဒီဆုံးတရားနည်းနည်းပပလက္ခဏာလေးကြီးပြလာမဲ့ပုံစံဒီအလုံးတော့သူကစိတ်ကြီးချောင်းနေတယ
်။ကိုဗစ်ကရောဂါကြောင့်သေဆုံးသူ65ဦးနဲ့ကူးစက်သူအတီးပြုလူနာ9000ဒီပါရှိလာတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လကစလို့ကူးစက်မှုတွေတကြော့ပြန်တွေ့ရှိခဲ့တဲ့အထဲမှာမြန်မာရှေ့ပြောင်းလူသမားတွေအများစုပါဝင်နေတာပါ။ဒီရက်ပိုင်းတွင်ကူးစက်သူအတီးပြုလူနာတွေထဲမှာတော့မြန်မာနိုင်ငံသားတွေအများစုပါဝင်နေတာတွေ့ရတယ်ဆိုပြီးဦးအောင်ကျော်ကပြောပါတယ
်။ဒီနေ့တော့7ថ្ងៃနဲ့သူသတင်းထုတ်ပြန်တဲ့အထဲမှာဒီပေါ်စတီလူနာဖြစ်နားရကျော်ပေါ့နော်။အမကျွန်တော်ရွှေပြောင်းနိုင်ငံသားက၄ရာကျော်ဆိုတော့အများကြီးကတော့ကျွန်တော်ရွှေပြောင်းလောက်သားဒီမှာပဲဟိုပြက်နှက်မှုကများတယ်ဆိုတော့တော့သတိပြနေတာပေါ့
မြန်မာနိုင်ငံမှာတော့တေဆုံးသူ2900ကျော်နဲ့ကူးစက်သူအတီးပြုလူနာ13,900ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်ဒေသတွေမှာသွာလာလှုပ်ရှားမှုတွေကိုကန့်သက်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ